အီရန်မှာခေါင်းစဉ်ပေါ်ကစိတ်တန့်တကြမချုံမှုနဲ့အဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာဆာအမီနီရဲ့ရဲလက်တွင်တည်ဆုံးခဲ့ရတဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြသူတွေကိုအီရန်စစ်ဝါကအင်ကာနေမှာပြင်းပြင်းထန်ထန်နှိမ်နင်းခဲ့ပါတယ်။လူမှုမီဒီယာတွေမှာတော့အီရန်အာဏာပိုင်ကကတ်ဒေတာကဆန္ဒပြသူတွေကိုနှိမ်နင်းဖို့အတွက်တန်ကြပ်ကကားတွေဆစ်လွတ်နေတဲ့ပုံတွေပြသထားပါတယ်။တဟူရန်အနောက်ဖက်မိုင်250လောက်ကွာကကဒစ္စတန်ပြည်နယ်မြို့တော်ဆန္ဒသားမှာတော့အရိယင်းရဲတွေနှစ်ပြက်ကပြက်ခတ်ခဲ့တာဖြစ်ပါတယ်။ဟန်ကောလူ့ဖွဲ့ခွင့်ရေးဖွဲ့ရဲ့ဆန္ဒနာမှာတော့မှောင်နေတဲ့လမ်းတွေမှာတနက်နဲ့ပြက်ခတ်တာမိလောင်နေတာတွေကိုပြတဲ့ဗီဒီယိုတွေတင်ပါတယ်။အီရန်တလွှားဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေတယ်လို့မြို့တော်တဟီရန်မှာလည်းတနင်္လာနေ့ကခေါင်းစည်းပေါ်မှာမပါပဲဆန္ဒပြချီတက်နေတဲ့အမျိုးသမီးတွေမိန်းကလေးတွေကိုတွေ့နေရပါတယ်။အမီနီတည်ဆုံမှုကြောင့်ဆန္ဒပြနေတာအခုဆိုကရင်လေးပတ်တည်းရောက်လာပါပြီ။2009ခုနှစ်မှာအဆင့်အောင်လှုပ်ရှားမှုပြီးခဲ့တဲ့ကဆိုရင်ဒီဆန္ဒပြမှုကအီရန်ရဲ့ဘာသာရေးစီးပွားဆိုင်ရာအတွက်အကြီးဆုံးစိန်ခေါ်မှုကြီးတစ်ခုဖြစ်ပါတယ်။အမီနီယာကတ်လူမျိုးပါ။အီရန်ရဲ့ကတ်ဒေတာမှာသူတည်ဆုံမှုပေါ်ဆန္ဒပြမှုစက်တင်ဘာ18ရက်နေ့သူ့ဇာပနာကျင်းပခြင်းကလေးကစတင်ခဲ့တာလည်းဖြစ်ပါတယ်။